ခုရပိုင်းတွင်မှမိုးရွာသွန်းမှုတွေရှိနေတာကြောင့်ရခိုင်မြောက်ပိုင်းကစစ်ချောင်းစခန်းတွေမှာနေထိုင်ကြတဲ့စစ်ချောင်းတွေရဲ့အခြေအနေတွေကိုပြောပြပေးရှင်းပါတယ်ကျွန်တော်တတ်နိုင်ပါအခုနိုင်ပိုင်းတွင်မှအင်အားပြင်းထန်တဲ့အိုင်ဖိုင်ဆိုင်ကလုန်းမုန်တိုင်းဟာဘင်္ဂလားပင်လယ်အော်ထေးကနေကုန်းတွင်းပိုင်းကိုဝင်ရောက်လာတာမို့ရခိုင်မြောက်ပိုင်းကကန်ယူရန်တလျှောက်မှာမိုးသည်လေပြင်းကြပြီးမိုးသည်ထန်ဖို့ရှိနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်မှလည်းရခိုင်မြောက်ပိုင်းမှာမိုးရွာသွန်းတာတဲ့လေပြင်းတိုက်တာတွေရှိနေတာကြောင့်စစ်ချောင်းစခန်းတို့မှာစစ်ချောင်းတွေအနေနဲ့နေထိုင်ဖို့အခက်အခဲနေကြရတယ်လို့စစ်ချောင်းတွေကပြောဆိုကြပါတယ်လူရည်ထောင်ကျော်နေထိုင်တဲ့ကြောက်တော်မြို့နယ်ကညောင်ရှောင်းစစ်ချောင်းစခန်းမှာမိုးမရွာခင်ကတည်းကအဆောင်တွေဆောက်လောက်နေပေမဲ့လည်းအဆောင်တွေမှာမိုးလောက်တာရှိပြီးကားတွေမရှိသေးသလိုရုတ်တရက်မိုးရွာသွန်းတာကြောင့်စစ်ချောင်းတွေနေဖို့ခက်ခဲနေတယ်လို့စစ်ချောင်းစခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်
။ဟိုအကြီးကတော့ကျွန်တော်တို့ဒီမိုးရွာလာတာနဲ့ကြီးကခက်ခဲတာတော့နေရထိုင်ရတာပေါ့အရတာအဆင်မပြေဘူး။ဟိုဟာတချို့ကလေးတွေနဲ့ဟိုဟာမိရှိတဲ့မိသားစုတွေဆိုရင်ဟိုကလေးတွေကိုတခြားအိမ်တွေကိုပြောင်းပြီးတော့ဒီအိုက်ရတာတွေရှိတယ်သူတို့အဲ့ဒီဒီကျွန်တော်တို့ပေးထားတဲ့ဆောင်ကားလေးဒီအကာအမိုးပဲလုံတော့အကာမရှိတော့ပို့ပြီးတော့ခက်ခဲဖြစ်တာပေါ့အဲ့ဒါကြောင့်သူတို့ကဒီညပဲဆိုရင်ဒီမှာမိသားစုတွေတခြားဒီအကာအမိုးတွေရှိတဲ့အိမ်တွေမှာဒီဝင်ပြီးတော့ဒီအစုလိုက်ဒီအိုက်နေရတဲ့အနေထားရှိတယ
်ဒါအပြင်မြေပုံမြို့နယ်အတွင်းမှာရှိတဲ့စင်ကြီးစစ်ချောင်းစခန်း၊ကိုင်းကြီးစစ်ချောင်းစခန်းနဲ့တခြားစစ်ချောင်းစခန်းတွေမှာလည်းမိုးရွာတာတခုတည်းမဟုတ်ပဲလေပြင်းတွေပါတိုက်ခတ်နေတာကြောင့်ရှိတဲ့တေးတွေကိုကျွတ်တုပ်ပြီးတော့ဖြစ်လိုနေထိုင်နေရတယ်လို့ကိုင်းကြီးစစ်ချောင်းစခန်းတာဝန်ခံကိုရွှေစိုးကပြောပါတယ်
။လေတိုက်တယ်မိုးလေးရွာနေတယ်နော်။ဒီစစ်ချောင်းစခန်းတွေကနေရတာလုံးဝကိုဆင်ပြေဘူးဗျ။စစ်ချောင်းစခန်းကဟိုတာပုန်လိုက်တာတာပုန်လိုက်မိုးဆိုတော့အောက်ကရေဆိုးတာတော့ပြီးလေတိုက်ရင်ဟွာသွားတာလို့ရှိတယ်လေအခုလက်ရှိကတော့ကျွန်တော်တို့ကဟိုစိုးတွေနဲ့တုတ်ပြီးနေဗျာအခုစိုးတွေတော့တုတ်ထားတယ်ဗျာအဲရလာတော့အဆင်မပြေဘူးဗျာကလေးတွေရောတဲကြီးတွေရောလည်းသူဖြစ်သလိုနေနေရတယ်ဗျာအခုကအဲကျွန်တော်တို့ကတော့စဉ်းစားတာကတော့အိမ်တွေပါတယ်မိုးကုန်မဲ့အိမ်တွေတော့ဆောက်နေတယ်ဗျာဒါပေမဲ့ဘာကျဲကမရှိတော့ကျွန်တော်တို့လုံးဝအဆင်မပြေဘူးဗျာ
လက်ရှိရှိမှာဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့အလွန်အကောင်တဲ့ဆိုင်ကလုန်းမုန်တိုင်းဟာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုန်းတွင်းပိုင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပေမဲ့ကမ်းရိုးတန်းဒေသဖြစ်တဲ့ရခိုင်မြောက်ပိုင်းကိုလည်းရိုက်ခတ်မှုရှိမယ်လို့မြန်မာနိုင်ငံမူဆလာကထုတ်ပြန်ထားပါတယ်လက်ရှိရှင်ဒီရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ထားသလိုကိုဗစ် -19 ရောဂါဖြစ်ပေါ်နေခြင်းဖြစ်တာကြောင့်ရခိုင်မြောက်ပိုင်းမှာရှိတဲ့စစ်ချောင်းစခန်းတွေမှာမုန်တိုင်းနဲ့ပတ်သက်ပြီးကြိုတင်လှုပ်ဆောင်ဖို့ခက်ခဲနေတယ်လို့ရခိုင်ပြည်နယ်သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကဦးစီးရရှိဦးရီမှုဦးကပြောပါတယ
်ဒီလောလောဆယ်လက်တလောကဒီကိုဗစ် -19 နဲ့ပတ်သက်တဲ့ရောဂါကလည်းရှိနေတယ်နောက်ပြီးတော့ဒီခုမုန်တိုင်းဘေးအန္တရာယ်လည်းရှိလာပြန်ဆိုတော့ယခင်ကတော့ကျွန်တော်တို့ကတော့သင်တန်းလို့ပါလို့ပါချတော့လောက်ပြီးတော့တကယ်တည်းစီမံချက်တွေရေးဆွဲတာတွေပါဒီနဲ့တော့လုပ်ခဲ့တာပေါ့ဒီနေ့အနေထားမှာတော့နေမြေဆင်းပြီးတော့ဒါတွေကို awareness training ဒီပြည်သူအသိပညာပေးဆောင်ရွက်တဲ့ဒီမုန်တိုင်းကာလာကုတ်တွေတောင်မှဒီအဝါရောင်လိမ္မော်ရောင်နေရောင်ညိုရောင်ဆိုင်ရောင်ဆိုတဲ့ဒီရောင်တွေတောင်မှပြည်သူတွေသိဖို့မလွယ်ဘူးလေစပေးရအမျိုးထားပြီးတော့ယောဂါတစ်မျိုးဆိုတော့အခက်အခဲတော့ရှိနေမယ်ဒါပေမဲ့ဘာပဲဖြစ်ဖြစ်ဗျာကျွန်တော်တို့ကတော့အကောင်းဆုံးဖြစ်အောင်တော့ဆောင်ရွက်ပေးရမှာပေါ့ဆောင်ရွက်ပေးဖို့တာဝန်လည်းရှိတာပေါ့နော်အဓိကကတော့လောလောဆယ်အနေထားမှာတော့
ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးလာကြတဲ့စစ်ချောင်းဦးရေဟာ36,000ကျော်အထိရှိလာတယ်လို့စစ်ချောင်းတွေကိုစည်ရင်ကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုများစည်ရုံ REC ကထုတ်ပြန်ထားပြီးအစိုးရရဲ့စည်ရင်မှာတော့ဧပြီလ27ရက်နေ့အထိစစ်ချောင်းဦးရေ9,000လောက်သာရှိနေတာပါရခိုင်ပြည်နယ်တွင်းမှာလက်ရှိအချိန်ထိတိုက်ပွဲတွေလည်းပြင်းထန်နေသလိုတိုက်ပွဲတွေကြောင့်စစ်ချောင်းစခန်းတွေကိုရောက်ရှိနေကြတဲ့စစ်ဘေးဒုက္ခသည်တွေကတော့စောဝတ်နေရဲအတွက်စိုးရင်ရသလိုလက်ရှိဝင်ရောက်ဖို့ရှိနေတဲ့အပြင်းအိုင်ဖိုင်ဆိုင်ကလုန်းမုန်တိုင်းကိုလည်းစိုးရင်နေကြပါတယ်ကျွန်တော်တတ်နိုင်ရခိုင်ပြည်ကနေသတင်းပေးပို့ပါတယ်